England Leeds United အသင်းကိုမြန်မာနိုင်ငံကိုဖိတ်ခေါ်ပြီးမြန်မာအသင်းတွေနဲ့ခြေစမ်းပွဲကစားဖို့အတွက်စီစဉ်တာမှာအဓိကရည်ရွယ်ချက်နှစ်ခုရှိပါတယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် MFF အထွေထွေအတွင်းမှူးဦးကိုကိုသိန်းကပြောပါတယ်
ဒီကတော့ကျွန်တော်တို့ကပြည်တယ်ကျွန်တော်တို့အရှန်ဘေးအင်ဒိရှားဘေးတို့ရှိပါတယ်ကျွန်တော်တို့ကစားမှာနောက်ဆုံးကတော့ကျွန်တော်တို့ဒါအာရှအာဆီယံဘောလုံးဖွဲ့ချုပ်ရဲ့အမြင့်ဆုံးဖြစ်တဲ့ကျွန်တော်တို့စူစီကတ်တိုင်ပွဲကျွန်တော်တို့လုပ်ဝင်ပါအိတ်ကနေပြီးဒီစင်ပါကျွန်တော်တို့ဘာချင်းမှပြုလုပ်မှာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ဒီတိုင်ပွဲနှစ်ခုကိုကျွန်တော်တို့ဒါဒီနေ့မှာကျွန်တော်တက်ခဲ့ထားတာဖြစ်တယ်ကျွန်တော်တို့လည်းဒီတိုင်ပွဲမှာအောင်မြင်လက်ရှိဖို့အတွက်ကျွန်တော်တို့လည်းဒီလိုတိုင်ပွဲလေးတို့လေးယူနိုက်တက်အင်္ဂလန်ကလပ်နဲ့အချင်းချင်းကိုကျွန်တော်တို့ဒါဖိတ်ခေါ်ပြီးကျွန်တော်တို့ဒါချင်းမှပြုလုပ်တာချင်းတဲ့မှာကျွန်တော်တို့ဒါအဓိကအဖြစ်တစ်ခုဖြစ်ပါတယ်
ကျတဲ့ brain နဲ့ဘောလုံးဖွဲ့ချုပ်နဲ့ Leeds United တို့ရန်ကုန်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဘောလုံးသမားတွေနဲ့ဝန်ထမ်းတွေကိုမြန်မာနိုင်ငံခီးစဉ်ကြောင်းပြောဆိုလိုက်ပြီးတဲ့နောက်မှာအိပ်ပျော်တဲ့ပုံနောက်မှမရှိပါဘူးလို့ Leeds United အသင်း manager Paul Hagen Bottom ကပြောပါတယ်အသင်းရဲ့မြန်မာနိုင်ငံခီးစဉ်ပေါ် Britain လွတ်တော်အမတ်တွေအသင်းရဲ့ပြည်သက်တွေနဲ့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့လို့လူခွင့်ရေးဖွဲ့တွေကဝေဖန်ပြောဆိုပြီးခီးစဉ်ဖြစ်ပစ်ဖို့တောင်းဆိုနေတာရှိခဲ့တာပါ